လေးစားရတဲ့သောတာရှင်များရှင်မြမလူမျိုးတွေရဲ့ငြိမ်းချမ်းရေးပွဲတော်လို့တင်စားရမယ်ကြံပွဲတော်မှာကျမတို့ပြည်သူလူထုတွေညှော်လင့်နေတာကစိတ်ခန္ဓာကိုအညစ်အကြေးတွေကိုအတာရင်နဲ့ဆေးကြောပြီးနှစ်သက်မှာအမိမြမပြည်အတွက်ပြည်သူလူထုတရက်လုံးအယောင်အသွေးစုံနဲ့နှစ်သက်ပကြီးကားကိုအတူရေးဆွဲနိုင်ကြမယ်ဆိုတာပါဒါပေမဲ့မင်္ဂလာတောင်ညွတ်မြို့နယ်မှာပောက်ကွဲခဲ့တဲ့ဘုံကြောင့်အပြစ်မဲ့ပြည်သူတွေထိခိုက်ညစ်နာသေဆုံးခဲ့ရတာအင်မတန်မှကြေကွဲဖို့ကောင်းလာပါတယ်တေကွဲရှင်ကွဲလောကရန်ကနတ်အဖစစ်အာဏာရှင်ခင်မှာပိုးလို့ညားခဲ့ရပါတယ်ဘုံကွဲမှုကြောင့်အပြစ်မဲ့ပြည်သူတွေသေဆုံးဒဏ်ရာရသလိုအပြစ်မဲ့ပြည်သူတွေတဲကနိုင်ငံရေးအတိုင်းဝိုင်းနဲ့နှိစက်သူတချို့နိုင်ငံရေးသမားတချို့ကိုခိုင်လုံတဲ့အထောက်အထားမရှိဘဲတန်မရနဲ့ဖမ်းဆီးခံရတာကလည်းထိတ်လန့်တုန်လှုပ်ဖို့ကောင်းလာပါတယ်။ညလူကြီးတိတ်ချိန်မှာကို့အိမ်ရှိကားရက်တန်းခြေတံပြင်းတဲ့စစ်ဖက်နှက်တန်းအိမ်ရှင်တို့အိမ်ရှင်တို့အဲစင်းစစ်မဲဆိုတဲ့အတန်ကမိသားစုနဲ့ကာရကန်ရှင်ကိုခွဲခွာတော့မဲ့ရှေပြေးနမိတ်တွေပါပဲ။စစ်ဖက်နှက်မချွတ်ပဲတအိမ်လုံးအနှံ့ခြေတံပြင်းပြင်းနဲ့လှက်ပတ်ဟိမ့်ဟောက်ရှားဖွေးတံမိုးကြီးကြီးပေးဝယ်ထားတဲ့စာအုပ်မှန်သမျှဆိုင်ဆိုင်မဆိုင်ဆိုင်အကုန်သိမ်းဒီမြင်ဝင်းကိုမြင်းပြီးအိမ်သားတွေကမိသားစုတွေစိုးရင်တုံလှုပ်ပြီးစီးသွားခြင်းတို့နောက်ဖေးနောက်ဖီသွားခြင်းတို့ဖြစ်လို့ကို့အိမ်သားကိုသွားဖို့လောက်တာတောင်တနှက်ပြပြီးလုံရဲလုံကြီးလို့မိသားစုကိုအတန်တိတ်ချင်းချောက်ပါသေးတယ်။မေးစရာရှိလို့ခဏလိုက်ခဲ့ပါဆိုတဲ့စစ်အာဏာရှင်စကားကြောင့်သားသမီးတွေကအမေအဖေကိုညှောမိဘတွေကသားသမီးကိုညှောဇနီးတွေတွေကခင်မုန်းတွေကိုညှောညီကိုမောင်နှမတွေကပါညှောရတဲ့အဖြစ်အခုအချိန်မှာပိုဆိုးနေတော့မယ်။အမိန်ရိုင်းတွေအောက်မှာဒီလိုအဖြစ်ပြက်မျိုးဒီလိုခံစားမှုမျိုးကိုအချင်းထောင်နဲ့အနှစ်20ကျော်ခံစားနေရတဲ့သူကတော့တရက်အချင်းထောင်မှာအချင်းကြခံနေရတဲ့နိုင်ငံရေးအချင်းသမားကိုတန်းစော်ဖြစ်ပါတယ်ကိုတန်းစော်ကတန်လျင်မြို့နယ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်လူငယ်တာဝန်ခံတစ်ယောက်ပါတန်လျင်ရေနံချက်ဆက်ယုံဘုံခွဲဖို့ဆိုပြီးဘုံထောင်တဲ့ကိစ္စအတွက်စစ်အာဏာရှင်တရခန်ရှာပုံကတော့တန်လျင်မြို့နယ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်လူငယ်အဖွဲ့ဝင်တွေကိုဖမ်းဆီးခဲ့တာပါပဲတန်လျင်ဘုံခွဲတဲ့အချိန်မှာကိုတန်းစော်ကအဖွဲ့ချုပ်ယုံရွှေကုံတိုင်းကိုသွားနေတဲ့အချိန်မှာဘုံကိုမြင်ဘူးဖို့ဝေးဘုံပေါက်တန်ကိုတောင်ကိုတန်းစော်မကြားလိုက်ရပါဘူးတန်လျင်ဘုံပေါက်လို့ဆိုတဲ့အတန်ကြားလို့ပြန်လာတဲ့ကိုတန်းစော်တို့လူငယ်အဖွဲ့ဝင်တွေကိုစစ်အာဏာရှင်ကဖမ်းဆီးလိုက်ပါတယ်။ဒေါက်တာထွန်းသူလိုလူကြီးတွေကစားပြီးဆလင်းငါးနှစ်ရွယ်မိုးကျော်သူတို့လို NLD လူငယ်တွေကိုပါဖမ်းပြီးနှိပ်စက်ဝန်ခံခိုင်းမာတော့တယ်။နောက်ဆုံးစစ်အာဏာရှင်ရဲ့ပြစ်မှတ်က NLD ပါတီမှာတက်ကြွစွာလှုပ်ရှားနေတဲ့ကိုတန်းစော်စီဦးတည်ခဲ့ပါတယ်။တရားဥပဒေမှာအပြစ်ရှိသူ10ယောက်လွတ်ရင်လွတ်သွားပါစေ။အပြစ်မရှိသူ1ယောက်ကိုမှားပြီးအပြစ်ဒဏ်မပေးမိစေရဆိုတဲ့စောင့်ဖို့ရှိပါတယ်။လူတွေကိုတံမိုးထားလေးစားစိတ်ကြောင့်အဲ့ဒီစောင်ပုတ်ဖြစ်လာရတာပါ။နောက်အဖစစ်အာဏာရှင်ရဲ့စောင်ပုတ်ကတော့အပြစ်မရှိသူအယောက်တရာကိုဖမ်းပြီးအပြစ်ပေးမိရင်ပေးမိပါစေအပြစ်ရှိသူတယောက်လွတ်မသွားစေနဲ့ဆိုတဲ့စောင်ပုတ်ပါ။ဒါကြောင့်လဲဘာအပြစ်မှမရှိဘဲနဲ့စစ်ကြောရေးစခန်းနဲ့အကျဉ်းထောင်တွေထဲမှာအနှိပ်စက်ခံအနှင်းမှန်းခံရသူတွေမနှဲလှပါဘူး။တန်လျင်မြို့နယ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်လူငယ်တာဝန်ခံကိုတန်းစော်ကိုတန်လျင်ဘုံခွဲတာဒေါအောင်ဆန်းစုကြည်ဖောက်ခွဲခိုင်းလို့လောက်ရတာပါဆိုပြီးစစ်ကြောရေးမှဝန်ခံခိုင်းပါတယ်။နောက်အဖစစ်အာဏာရှင်ကလူတယောက်ကိုဖမ်းသွားပြီဆိုရင်ဤမျိုးစုံနဲ့ရိုက်နှက်တာမခံမရနိုင်လောက်အောင်ညှင်းမှန်းနှိပ်စက်တာတွေအပြင်ရေမတိုက်ထမင်းမကြွေးပဲရပ်ပေါင်းများစွာထားပါတယ်။ဒါအပြင်3ရက်လောက်ကနေ10ရက်လောက်အထိအိတ်ခွင့်မပေးပါဘူး။နေတွေညတွေကလည်းမကွဲအိတ်လည်းမအိတ်ရဒီကြားတဲ့ဒလက်ဆက်ရိုက်နဲ့ညှင်းမှန်းမေးခွန်းတွေကလည်းရက်တယ်မရှိပါဘူးမေးတဲ့သူသာပြောင်းတာဖြေရတဲ့သူကမနာရပါဘူးသုံးလေးရက်ကြာလာရင်ပဲသတိကောင်းသူသတိထားသူတွေကလွဲရင်အဖမ်းခံထားရသူတွေအများစုစိတ်ကြောင်ခြောက်ချားဖြစ်လာတယ်လို့နိုင်ငံရေးအကျဉ်းသားဟောင်းတွေကတညီတညွတ်ထဲဆိုကြပါတယ်ကိုယ်လဲကိုတန်းစော်ကိုစစ်ကြောရေးမှာလူမဆန်စွာ ကိုလုံးတီးချွတ်နှိပ်စက်ပါတယ်မျက်နာပေါ်ကသွေးတွေဆိုရင်မျက်လုံးတော့ဖွင့်မရခဲ့ပါဘူးခေါင်းပေါ်ကနေစားရည်နဲ့လောင်းချတာမခံနိုင်လို့တတိတောင်လက်သွားရပါတယ်အရှင်လက်လက်ငရဲရောက်သွားတာလို့ကိုတန်းစော်ကအချင်းထောင်ထဲမှာသူနဲ့အတူနေခဲ့ရတဲ့ရဲဘော်တွေကိုပြောပြခဲ့ပါတယ်အဖွဲ့ချုပ်ပါတီကအကြမ်းဖက်ပါတီမို့ပါတီခေါင်းဆောင်ဒေါ်အောင်ဆန်းစုကြည်ကဖောက်ခွဲခိုင်းလို့လုပ်ရတာပါလို့စစ်အာဏာရှင်ကကိုတန်းစော်ကိုဝန်ခံခိုင်းတော့ကိုတန်းစော်ကတချင်တက်မပြောနိုင်ဘူးဆိုပြီးရက်ဆက်စွာနှိပ်စက်ထားကိုလည်းလဲစင်းခံခဲ့ပါတယ်စစ်အာဏာရှင်ကဒေါ်အောင်ဆန်းစုကြည်မဟုတ်ရင်ဦးတင်ဦးလှုပ်ခိုင်းတယ်လို့ဝန်ခံတယ်ဒါကိုလည်းကိုတန်းစော်ငင်းဆန်ပါတယ်ဦးတင်ဦးမဟုတ်ရင်ဦးရွှေဦးထွန်းတင်တို့လှုပ်ခိုင်းတာလို့ဝန်ခံခိုင်းမြန်ပါတယ်ပါတီခေါင်းဆောင်တွေအပေါ်ပါတီအပေါ်ထားတဲ့တစ္ဆာကိုကိုတန်းစော်တယောက်သူခန္ဓာကိုယ်အသွေးသားတွေနဲ့လဲခဲ့ရပါတယ်ဒါပေမဲ့တရားခံကိုလိမ့်လဲဖော်ထုတ်ရမယ်စစ်အာဏာရှင်ကတခြားသူတွေကိုဖမ်းပြီးပြင်းပြင်းထန်ထန်နှိပ်စက်ပြန်ပါတယ်အပြစ်မဲ့ပြည်သူတွေအနှိပ်စက်ခံရလို့နာကျင်အော်ဟစ်ညှဉ်းညူတဲ့ကြောင့်ကိုတန်းစော်မျက်ရည်ကျခဲ့ရပါတယ်ဒီမှာရင်ကိုတန်းစော်ကတခြားလူတွေကိုနှိပ်စက်မနေနဲ့တော့ကျုပ်လောက်တာဆိုပြီးမြို့နယ် NLD အဆင့်နဲ့ဈေးတည်သွားပါတယ်ဘုံတော်မမြင်ဘူးတဲ့ကိုတန်းစော်စစ်အာဏာရှင်ကအရန်တင့်ရေးထားတဲ့ဖြောင့်ချက်အတူကြီးကိုလက်မှတ်ထိုးပေးလိုက်ရပါတယ်။အဲ့ဒီနောက်စစ်ခုံရုံးကကိုတန်းစော်ကိုသေတံချလိုက်ပါတယ်။နောက်နေ့မှာအဲ့ဒီဖြောင့်ချက်အတူကြီးကိုသတင်းစာရှင်းလင်းပွဲလုပ်ပြီးတရားခံအစ်စ်ကိုဖမ်းမိတဲ့အကြောင်းသတင်းစာလေဒီယိုတီဗီကနေဘိုခင်ညွန့်ကပြည်သူလူထုအားလုံးကိုတခမ်းတနာလိမ်မာတော့တယ်။စိန်မန်းများဂန့်ငော်ရိတ်အင်းရရေပြင်စစ်ပုတ်ပေးမှာလွယ်အိတ်လွယ်ကြောင်းတက်ခဲ့ရတဲ့ကိုတန်းစော်ရဲ့လူငယ်ဘဝစစ်အာဏာရှင်စနစ်ကြောင့်ပေးတန်းတသက်တကျွန်းတန်းချေခြင်းအကျဉ်းထောင်ရက်ဆက်မှုတွေကြားသူ့ရဲ့လူငယ်ဘဝလူလက်ဘဝကိုပေးဆက်နေရပါတော့တယ်